ကရင်ပြည်နယ်ထဲကကော့ကရိတ်မြောက်ဒီအာရှလမ်းမကြီးပေါ်မှာတွားနေတဲ့အန်စာတုံးကားတစီတောနော်ရေတံခွန်အနီးမှာနိုဝင်ဘာလ9ရက်နေ့ကတိမ်မောက်ခဲ့ပါတယ်။ယင်တိမ်မောက်မှုကြောင့်ကားပေါ်ပါလာသူ10ဦးစလုံးနေရာမှာပဲပွဲချင်းပြီးတိတ်ဆုံးသွားခဲ့တယ်ဆိုပြီးလူမှုကယ်ဆယ်ရေးလုပ်ငန်းတွေကိုလုတ်ကင်နေတဲ့ပလဲပြူလူမှုကယ်ဆယ်ရေးအဖွဲ့ဥက္ကဋ္ဌဦးလာရွှေကအခုလိုပြောပြပါတယ
်။တိမ်မောက်မှုကအမြောက်ဒီကနေပကိုးပြန်မဲ့ကားပေါ်အန်စာတော့ဘာမှမချိုးဆက်သွားတိုက်ပြီးတော့ဟုတ်ကဲ့ဆိုတော့အရှိန်များတော့ကျုံကြီးမှာတော်တော်ကြီးကဆိုင်မို့တာဆက်ဆက်အဟိုအနေဆဲလာတော့တော်တော်ကြီးကဆဲမှာကားမှာလူက6ယောက်ပါတယ်ကြား6ယောက်မှ9ယောက်ပေါင်း6ယောက်ပါတယ်ပါတော့ကားပြောကားမှာလည်းအခြားတော့ဂျူရီယာပစ္စည်းတွေလည်းအများကြီးဝိတ်ကလည်းမတရားဘူးမတရားဘူးဆိုတော့ဒီကန်းကြောင့်မှအဲ့ဒီကိစ္စပဲကိုယ်ဒီမတရားတင်မယ်အချိန်နဲ့မောင်းမယ်ဒီမထိန်နိုင်ဘူးမောက်ကြမယ်အမေရန်ဒီကိစ္စတွေကအမျိုးဖြစ်နေတယ်ခင်ဗျအဲကားပေါ်ရင်ပေါ်ပါတဲ့အမျိုးသား6ဦးအမျိုးသမီး9ဦးအားလုံးပြေးသွားပါတယ်ခင်ဗျပြေးဆုံးသွားပါတယ
်ဒီဆုံးသူတွေရဲ့ရုပ်လောင်းတွေကိုတော့ကော့ကရိတ်ပြည်သူစေယုံကြီးကိုပို့ထားရတယ်လို့လည်းပြောပြပါတယ
်ပေါ်ဒီကြတော့ကျွန်တော်တို့ကော့ကရိတ်ပြည်သူစေယုံကြီးကိုလက်ပြီးပို့ထားတယ်ခင်ဗျ
ကရင်ပြည်နယ်ကော့ကရိတ်မြောက်ကြီးအာရှလမ်းတက်မှာပဲအောက်တိုဘာလ30ရက်နေ့ညနေ4နာရီဝန်းကျင်လောက်မှာခီးသည်တင်ကားနဲ့ကုန်စည်ကားတိုက်မိပြီးတိတ်မောက်တာကြောင့်လူ5ဦးသေဆုံးသွားခဲ့တယ်ဆိုပြီးမြောက်ကြီးခရိုင်တင်ငန်းညီနောင်မျိုးတက်လူမှုကယ်ဆယ်ရေးအဖွဲ့ကပြောပါတယ်အောက်တိုဘာလ5ရက်နေ့တုန်းကလည်းကော့ကရိတ်မြောက်ကြီးအာရှလမ်းတက်မှာပဲပွင့်နေကြီးဇက်တပင်အဖွဲ့လိုက်ပါလာတဲ့ကားတိတ်မောက်မှုဖြစ်ပွားခဲ့ပြီးလူ10ဦးကျော်တေဆုံးသွားခဲ့ပါတယ်။တလကျော်အတွင်းမြောက်ရီကော့ကရိတ်အာရှလမ်းမှာယင်တိုက်မှုယင်တိမ်မှုသုံးချိန်ဖြစ်ပွားခဲ့ပြီးအစုလိုက်အပြုံလိုက်လူတေဆုံးမှုတွေဖြစ်ခဲ့ပါတယ်ရှင်။